ါရှင် VOA American တန်ရဲ့2020ပြည့်နှစ် January 16ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကမ်းခြေမီတာ19.25တို့ကနေဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။မကွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်တော်ရဲ့ဂျာနာစစ်စစ်မှုခုနှစ်ဦးလုံငန်းစဉ်တွေဒီနေ့စတော့မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအကြမ်းဖက်လို့ရတဲ့ရှော့ချသွားဖို့အစင်းနဲ့ဖြစ်နေဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီကနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြေညာပြေးသွားမှာပါ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်သမ္မတမြန်မာနိုင်ငံကိုမနေ့ဖန်ရောက်လာတဲ့အခါမှာကချင်ရက်ဖက်အဖွဲ့တွေကအိတ်ဖွင့်ပေးစာတစောင်းပေးဖို့စီစဉ်နေကြပါတယ်။ပင်အကြောင်းအရာတွေတောင်းဆိုမှာပါလဲ
။မြန်မာနိုင်ငံမှာလုံ့မဲ့ရင်းနှီးမြှုပ်နှံမှုအကုန်လုံးကိုမြန်မာနိုင်ငံရဲ့လက်ရှိဥပဒေကိုလေးစားလိုက်နာပြီးစီကြလောက်ကိုင်ဆောင်ရွက်ဖို့ကျွန်တော်တိုက်တွန်းလိုတယ်။နောက်တစ်ချက်ကတော့
စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့ကဆိုင်းလက်ရဲ့ကြော်ကြားချက်နဲ့တူနာဆင်ရမှာပါ။ရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲတွေဖြစ်လာမှာကိုရခိုင်တိုင်းရင်းသားတွေစိုးရိမ်နေကြတဲ့အကြောင်းနဲ့တူနိုင်ငံတကာသတင်းလွှာမှာတော့တရုတ်နဲ့အမေရိကန်ကြားကစီးပွားရေးအပြိုင်မှုတွေအကြောင်းကိုလည်းနာဆင်ကြရမှာဖြစ်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်တော်ရဲ့ကြားနာစစ်ဆေးမှုကနေဦးလုံငန်းစဉ်တွေဒီနေ့စတင်တော့မှာဖြစ်ပါတယ်။သမ္မတပေါ်ဆွဲချက်တွေကိုတော့ခေါသမားရေးအဖွဲ့ဝင်တွေဖြစ်ဆောင်ကြမယ်ထက်လွတ်တော်မတ်တီထံအောက်လွတ်တော်ကိုယ်စားလှယ်ကတရားလိုဖြစ်နေတင်သွင်းကြမှာပါ။ကြားနာစစ်ဆေးမဲ့လုံငန်းစဉ်ကိုကြီးကြပ်ဖို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်ကျန်းသစ္စာချိန်ဆမှာဖြစ်တယ်လို့ထက်လွတ်တော်မတ်တရားလည်းကျန်းသစ္စာချိန်ဆကြမှာဖြစ်ပါတယ်။နောက်ဆုံးအစီအစဉ်ဖြစ်အင်ဂျီရောအတိပေးအကြောင်းကြားပြီးဆွဲချက်တွေနဲ့ပတ်သက်လို့သမ္မတရဲ့ဥပဒေတိုင်ပင်ခံအဖွဲ့ကဖြည့်ကြားဖို့စင့်ခုံမယ်လို့လည်းထက်လွတ်တော်ဦးထမစ်ချ်မကောနဲကပြောပါရဲ့အဓိကချမ်းသာစစ်ဆေးမှုတွေကိုတော့ရှေ့သတင်းပတ်အင်္ဂါနေ့မှာစတင်မှာပါဆွဲချက်တွေကိုတော့ဒီမိုကရက်လွတ်တော်အမတ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီဖလိုစီကမနစ်ဗိုလ်ထူးနေ့ကပဲအခမ်းအနားနဲ့လက်မှတ်ရေးထိုးခဲ့ပါရဲ့ချမ်းသာစစ်ဆေးမှုတွေမှာတက်တဲ့တက်တဲ့ကိုပတ်စုံပေးဖို့တမန်ရဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့လွတ်တော်ခေါင်းဆောင်တွေကိုအောက်လွတ်တော်ကဒီမိုကရက်တွေ PRP ကျူးပန်းရကတလားလောက်ကြံ့ကြံ့နေခဲ့ပြီးနောက်မှာပဲအောက်လွတ်တော်ကအတည်ပြုထားတဲ့ဆွဲချက်တွေကိုလွတ်တော်ဥက္ကဋ္ဌကလွှဲပြောင်းပေးလိုက်တာပါထက်လွတ်တော်ဥက္ကဋ္ဌမကောနဲကတော့ချမ်းသာစစ်ဆေးမှုလုပ်ငန်းစဉ်နောက်ပိုင်းချမ်းမှဆုံးဖြတ်မယ်အကြောင်းပြောဆိုပြီးတက်တဲ့စင့်ခွန်မဲ့ကိစ္စကိုလက်ခံမှုညှင်းဆန်ထားပါတယ်အာနာလွယ်သုံးစားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမ္မတထရန့်ပေါ်ဆွဲချက်တွေကိုတရားလိုဖြစ်တင်ဆွင့်မဲ့ကိုယ်စားလှယ်9ယောက်ကိုတော့အောက်လွတ်တော်မှာမနေ့တုန်းကပဲတရားဝင်မဲပေးရွေးချယ်ထားကြပါတယ်
အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတရဲ့ပုံကိုယ်ရေးရှေ့နေရဲ့ဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရမ့်အတိအကျသိတယ်လို့သမ္မတရှေ့နေရဲ့အပေါင်းအပါလက်ဖ်ဘာနက်စ်ကပြောကြားလိုက်ပါတယ်။ရှေ့နေရူဒီဂျူလီယာနီယူကရိန်းနိုင်ငံမှာဘာတွေလုပ်တယ်လဲဆိုတာသမ္မတထရမ့်ကောင်းကောင်းသိတယ်လို့ဘာနက်စ်က MSNBC သတင်းဌာနနဲ့မေးမြန်းကမှပြောကြားခဲ့ပါတယ်။သမ္မတထရမ့်ရဲ့တောင်းဆိုမှုမပါဘဲသူ့လိုလူကိုယူကရိန်းအပေါ်သမ္မတအပါအဝင်ထိတ်တန့်တာဝန်ရှိသူတွေကဘာကြောင့်တွေ့မှလဲလို့လည်းပြောပါတယ်ရူဒီဂျူလီယာနီရဲ့ယူကရိန်းကဆောင်ရွက်မှုမှန်သမျှကိုထရမ့်အတိအကျသိတယ်ဆိုတာသူ့အသက်နဲ့လောင်းချေထက်ရဲတယ်လို့ဘာနက်စ်ကနယူးယောက်တိုင်းသတင်းစာကိုလည်းပြောကြားခဲ့ပါတယ်။ဒါမဲ့သမ္မတရွေးကောက်ပွဲကြရင်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်နဲ့ပတ်သက်လို့ထိုးနှက်ပြောလို့ရနိုင်မယ့်ကိစ္စတွေစုံစမ်းဖို့သူ့ရဲ့ပုံကိုယ်ရေးရှေ့နေဂျူလီယာနီကိုယူကရိန်းကိုဆေလွတ်ခဲ့တယ်ဆိုတဲ့အပေါ်မှာသမ္မတထရမ့်ကတော့ငြင်းဆန်နေချိန်မှာဒါပါဒါကိုဒီအချိန်မှာပဲဂျူလီယာနီရဲ့အပေါင်းပါဘာနက်စ်ကအခုလိုထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။သမ္မတနဲ့သူ့ရှေ့နေလို့တည်ခြင်းဖြစ်ခြင်းတဲ့ကိစ္စတွေကိုယူကရိန်းမှာသူကိုယ်တိုင်လုပ်ခဲ့တဲ့အကြောင်းကိုလည်းဘာနက်စ်က MSNBC သတင်းဌာနနဲ့မေးခွန်းကမ်းမှပြောသွားပါတယ်သမ္မတထရမ့်နဲ့ရှေ့နေဂျူလီယာနီရိုးရဲ့သဘောတူညီချက်မပါဘဲသူ့အနေနဲ့ဘာမှလုပ်ခဲ့မှာမဟုတ်ဘူးလို့ဆိုပါတယ်။ယူကရိန်းရေနက်ကုမ္ပဏီ Burisma မှာအလုပ်လုပ်ခဲ့တဲ့ဒုသမ္မတဟောင်းရဲ့သားဟန်တာဘိုင်ဒန်အနေနဲ့အာဂရီလိုက်စားမှုနဲ့မကိုင်းဘူးဆိုတဲ့အထောက်အထားတွေရအောင်လို့ယူကရိန်းထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံသတင်းစုဆောင်းမှုအတွက်ရှေ့နေဂျူလီယာနီအတွက်သူလုပ်ပေးခဲ့တယ်လို့ပြောပါတယ်။ဒုသမ္မတဟောင်းနဲ့သူတို့သားသူ့သားအပေါ်ယူကရိန်းကအာဂရီလိုက်စားမှုနဲ့စုံစမ်းဖို့သမ္မတထရမ့်ကယူကရိန်းသမ္မတကိုတောင်းဆိုခဲ့တဲ့တစ်ချိန်တည်းမှာပဲယူကရိန်းကိုပေးမဲ့စည်းရိမ်အကူအညီတွေကိုဆိုင်းထားခဲ့တာပါဒီကိစ္စကြောင့်ပဲသမ္မတအပေါ်တရားစွဲဖို့အထီးဖြစ်လာခဲ့ပါတယ်
အမေရိကန်ပြည်သူနဲ့တရုတ်နိုင်ငံတို့ကြားကွန်ဒိုရေးတင်းမာမှုတွေရောပါစေမဲ့ပ ပထမဆင့်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအရေးနဲ့နိုင်ငံခြားဖြစ်ရှိရမယ့်ကုန်သွယ်ဆိုင်ရာအငင်းပွားမှုကိစ္စတွေအများပြားကျန်နေသေးပါ။ဒီနိုင်ငံကသွင်းကုန်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆီယားကအခွန်အတွင်းမြင့်ကောက်ခံခဲ့တဲ့2018ဇွန်လကစခဲ့တဲ့ကုန်သွယ်စစ်ပွဲကိုယာယီရပ်ဆိုင်းနိုင်မယ့်သဘောတူညီချက်ကိုတော့မနေ့တုန်းကပဲအင်ဂျီရောမှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ပထမဆင့်သဘောတူညီချက်ကိုသမ္မတထရန့်နဲ့အတူလက်မှတ်ရေးထိုးခဲ့တဲ့တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးကတော့တရုတ်သမ္မတရှီချင်းဖင်ကလူကြုံပါရဲ့စာဆောင်ကိုလည်းဖတ်ပြခဲ့တာပါ။နိုင်ငံခြားအပြန်အလှန်ညီမျှမှုလေးစားမှုတွေနဲ့အတူဆွေးနွေးညီနိုင်ပြီးပြဿနာတွေကိုဖြေရှင်းနိုင်စွမ်းရှိတဲ့အကြောင်းလဲတရုတ်သမ္မတရဲ့စာထဲမှာဖော်ပြထားပါတယ်။ပထမဆင့်သဘောတူညီချက်မှာတော့အမေရိကန်ကစက်ပြုံးမှုမျိုးတွေထွက်ကုန်နေတဲ့စွန့်ရည်တွေကိုတရုတ်နိုင်ငံကပုံမတင်သွင်းပြီးအပြန်အလှန်အနေနဲ့အမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွင့်အရေးကိုရှော့ချပြီးသွားမှာပါ။အမေရိကန်ကုမ္ပဏီတွေရဲ့ညာနာဥစ္စာပစ္စည်းမူပိုင်ခွင့်တွေကိုတရုတ်နိုင်ငံကပုံမအကောက်ွယ်ပေးဖို့နည်းပညာတွေကိုအထူးအကျက်လွှဲပြောင်းရယူမှုတွေကိုဟန်တားဖို့တွေကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ပါအချက်တွေကိုလက်တွေ့ဘလို့အကောင့်ထဲဖော်နိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သဘောတူညီချက်တစ်စိတ်တစ်ပိုင်းအရတရုတ်နိုင်ငံကိုငွေချေးတံမှုကိုလိုသလိုကစားနေတဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ထားတာကိုအမေရိကန်ကဒီသတင်းပတ်အစိုးရမှပဲပြောပြပေးထားပါတယ်။ဒါပေမဲ့လည်းဒေါ်လာဘီလျံ360လောက်တံမှုရှိတဲ့တရုတ်ကုန်တွေပေါ်အမေရိကန်ကအခွန်တွေဆက်လက်သတ်မှတ်ထားပြီးသဘောတူညီချက်ကိုတရုတ်နိုင်ငံဘက်ကလိုက်နာဖို့ပြက်ကွက်ခဲ့မယ်ဆိုရင်နောက်ထပ်အရေးယူမှုတွေချမှတ်သွားမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ဘက်ကသတိပေးထားပါတယ်
။မြောက်ကိုရီးယားကိုတဦးချင်းအလဲပတ်သွားတဲ့ခီးစဉ်တွေတောင်ကိုရီးယားဘက်ကပြန်မဆခင်မှာအမေရိကန်နဲ့အရင်တိုင်ပင်ဆွေးနွေးဖို့အတွက်တောင်ကိုရီးယားဆိုင်ရာအမေရိကန်တာမန်ကြီးကတိုက်တွန်းလိုက်ပါတယ်။တံခါပိတ်ဆို့မှုတွေရှိပေမဲ့မြောက်ကိုရီးယားကိုတဦးချင်းအလဲသွားတဲ့ခီးစဉ်တွေပြန်ဆဖို့အပါအဝင်မြောက်ကိုရီးယားနဲ့အပြန်အလှန်စီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကအင်္ဂါနေ့ကပြောကြားခဲ့တာပါ။ဒါကြောင့်မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့နားလည်မှုလွဲရာမျိုးဖြစ်မဲ့အရေးကနေရှောင်ရှားနိုင်ဖို့အတွက်ခရီးစဉ်တွေပြတ်မဆခင်မှာအမေရိကန်နဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့တပ်အမတ်ကြီးဟယ်ရီဟဲရစ်ကပြောကြားခဲ့တာပါ။တောင်ကိုရီးယားဘက်ကအဆိုပြုချက်ကမြောက်ကိုရီးယားအပေါ်နိုင်ငံတကာချမှတ်ထားတဲ့တံခါးမှုတွေကိုချိုးဖောက်သလားဆိုတာပြောနိုင်ဖို့လုံလောက်တဲ့အချက်လည်းမရသေးဘူးလို့တပ်အမတ်ကြီးဟယ်ရစ်ကပြောပါတယ်။အဲဒါကြောင့်ဆွေးနွေးဖို့တောင်ကိုရီးယားအစိုးရကိုတိုက်တွန်းရတာဖြစ်တယ်လို့သတင်းတောက်တွေကသူကပြောခဲ့တာပါ။ကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကအမေရိကန်နဲ့ကုလသမဂ္ဂတို့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တံခါးမှုတွေနဲ့မညှိအောင်လို့အမေရိကန်နဲ့တောင်ကိုရီးယားပေါင်းပြီးတော့2018ခုနှစ်တုန်းကလုပ်ငန်းအဖွဲ့တစ်ခုဖွဲ့ထားပါတယ်။နိုင်ငံတကာအရေးယူတံခါးမှုတွေထဲမှာမြောက်ကိုရီးယားကိုလုံးဝခရီးမသွားရလို့တားမြစ်မထားပေမဲ့တချို့ခရီးစဉ်တွေကပြဿနာဖြစ်နိုင်တယ်လို့တောင်ကိုရီးယားဆိုင်ရာအမေရိကန်တာမတ်ကြီးကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဆွေးနွေးမှုတွေရည်ရွယ်ချိန်မှာသူတို့အပေါ်ထားတဲ့သဘောထားပြောင်းဖို့ပြောနေတဲ့မြောက်ကိုရီးယားကပြီးခဲ့တဲ့ခရစ်စမတ်မှာအမေရိကန်အတွက်ခရစ်စမတ်လက်ဆောင်ပေးမယ်လို့ချိန်ချောက်ပြောခဲ့ပေမဲ့လက်တွေ့ဘာမှမလုပ်ခဲ့တဲ့အပေါ်အံ့ဩကြေနပ်ရတယ်လို့လက်သက်အမတ်ကြီးဟယ်ရစ်ကပြောကြားခဲ့ပါတယ်
VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအကြမ်းဖက်လုပ်ရက်တွေကိုရှက်ချသွားဖို့အစဉ်အသင်းရှိနေပြီဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်စစ်သွေးကြောအုပ်စုကအချိန်တော်ကြာညင်းညမ်းဆွေးနွေးမှုတွေမှာထူးခြားတဲ့ပြောင်းလဲမှုဖြစ်နေလဲပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်ပါကစ္စတန်နဲ့ဒေသနဲ့တည်ငြိမ်ရေးအတွက်ညင်းညမ်းရေးလုပ်ငန်းစဉ်မှာပါကစ္စတန်နိုင်ငံကကြားဝယ်ကူညီနေတာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံကြားဝန်ကြီးရှာမော့မော့ကိုအာစီရှိကဗီဒီယိုနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။ကျူပန်မှုတွေရဲ့ရလဒ်တစ်ခုဖြစ်အကြမ်းဖက်လို့ရတဲ့ရှော့ချဖို့တာလီဘန်တွေဘက်ကသဘောတူခဲ့တဲ့အကြောင်းနဲ့ဒါဆိုရင်ငင်းငယ်လုံငန်းစင်မှာကြီးမားတဲ့ဖြစ်ထွန်းမှုဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူး။ပါကစ္စတန်နိုင်ငံရဲ့ကျူပန်မှုတွေကနေငင်းငယ်လုံငန်းစင်အောင်မြင်ရေးဦးတည်နိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညွေးအချံပေးရောဘတ်အိုဘရိုင်နဲ့တွေ့ဆုံမှုဝါရှင်တန်မှာရောက်နေစဉ်ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးက ပြောဆိုလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေပြည်ပတ်တပ်ဖွဲ့ရဲ့ယူသိမ်းရေးသဘောတူညီချက်မရနိုင်တဲ့ဖြစ်နေရတာတွေကိုအဆုံးသတ်နိုင်ဖို့အမေရိကန်ဥဆောင်တဲ့နိုင်ငံခြားတပ်တွေကိုတိုက်ခိုက်မှုတွေသတင်းတစ်ပတ်ကြာရပ်ဆိုင်ထားမယ့်အကြောင်းတာလီဘန်အဖွဲ့ခေါင်းဆောင်ကကြေညာလိုက်တဲ့အကြောင်းသတင်းတွေထွက်ပေါ်လာချိန်မှာပဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ဟောင်ကောင်လွှတ်တော်မှာဒီကနေ့အစိုးရအဖွဲ့အကြီးအကဲနဲ့အမေးဖြေအတွင်းမှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုတိုက်ခိုက်နိုင်ငံရေးသမားတွေအော်ဟစ်မေးခွန်းထုတ်ခဲ့ကြပါတယ်။အတိုက်ခံအမတ်တွေကဒီမိုကရေစီလိုလာတဲ့ကြွေးကြော်သံတွေကြွေးကြော်ခဲ့တယ်လို့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုအစိုးရဘက်ကတုံ့ပြန်ဖို့ပြောကြားခဲ့ပါတယ်။ဆန္ဒပြမှုတွေပေါ်အကြမ်းဖက်နှိမ်နှင်းမှုကိုတိကျလုံးလက်တဲ့စုံစမ်းမှုလုံးမှလား၊ယာရုကနေဆင်းပေးမှလားလို့အတိုက်ခံအမတ်တွေကမေးခွန်းထုတ်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးလမ်ကိုသွေးဆုပ်ဖောက်ကောင်လိုပုံစံမျိုးလုပ်ထားတဲ့ပိုစတာကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတဲ့လွှတ်တော်အမတ်တွေကိုတော့လုံခြုံရေးအဆောင်တွေကအစည်းအဝေးခန့်အဖြစ်ကိုခေါ်ထုတ်သွားခဲ့ကြပါတယ်။တကယ်လို့တရုတ်အစိုးရအပေါ်တက်ဆာရှိမယ်ဆိုရင်တနိုင်ငံမူနှစ်ခုထားတဲ့တရုတ်အစိုးရဘက်ကဒီစနစ်အလုပ်ဖြစ်တယ်လို့လက်ခံနိုင်တဲ့အတွက်2049ခုနှစ်နောက်ပိုင်းမှလည်းဟောင်ကောင်အနေနဲ့အခုအတိုင်းလွတ်လပ်မှုကိုခံစားရမှာဖြစ်တယ်လို့ Gary Lam ကပြောပါရယ်တရုတ်တနိုင်ငံတည်းဖြစ်တယ်ဆိုတဲ့အခြေခံအောက်မှာမတူညီတဲ့စနစ်နှစ်ခုကိုလက်ခံပြီးဆောင်ရွက်သွားရင်ဒီမူနဲ့ချောချောမွေ့မွေ့ရှေ့ဆက်သွားနိုင်မှာဖြစ်တယ်လို့သူကပြောကြားခဲ့တာပါ British အုပ်ချုပ်မှုလက်အောက်ကနေတရုတ်လက်ထဲဟောင်ကောင်ကို1998ခုနှစ်ကလွှဲပေးခဲ့စဉ်တုန်းကသဘောတူညီမှုအရဆိုရင်တော့ဟောင်ကောင်မှာ2049ခုနှစ်အထိလွတ်လပ်ခွင့်နဲ့ဒီမိုကရေစီခွင့်ရေးတွေကိုခံစားရမှာဖြစ်ပါတယ်။ဒါပေမဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်ပြည်မကြီးရဲ့လွှမ်းမိုးမှုပိုများလာနေပြီးဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာနေတဲ့အတွက်ဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေရှိနေပါတယ်
။တရုတ်နိုင်ငံမှာပြီးခဲ့တဲ့လကဆက်လို့မြို့သားတူတည်ဆုံးပြီး42ယောက်နေထိုင်မကောင်းဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုပထမဆုံးအကြိမ်ဂျပန်နိုင်ငံမှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးအာဏာပိုင်တွေကတည်ပြုလိုက်ပါတယ်။ကျွန်းနိုင်ငံကယောဂပိုးကူးစက်မှုတွေစတင်ဖြစ်ရာဝူဟန်မြို့ကိုလည်သွားခဲ့တဲ့ဂျပန်နိုင်ငံကာနာကာဝါခေမန်နေထိုင်သူအသက်30ဝန်းကျင်အမျိုးသားတူဟာအဆက်မပြတ်ချောင်းဆိုပြီးပြားနေရကဆေးရုံတင်လိုက်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောခဲ့တာပါဆေးရုံတင်ကုသပေးခဲ့ပြီးနောက်ပြန်လည်ကျန်းမာလာတဲ့လူနာကိုတော့ဆေးရုံမှာဆင်းရုံပြုလိုက်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဒါဆိုရင်ကျွန်းနိုင်ငံပြင်ပမှာဒုတိယမြောက်ယောဂပိုးကူးစက်မှုတွေ့ရှိခဲ့တာလည်းဖြစ်ပါတယ
်ရုရှားနိုင်ငံမှာလူသိနေတဲ့နိုင်ငံရေးသမားတယောက်ကိုသမ္မတဗလာဒီမီယာပူတင်ကဝန်ကြီးချုပ်အဖြစ်ရွေးချယ်လိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကြီးကြီးမားမားပြင်ဆင်ပြောင်းလဲဖို့သမ္မတပူတင်ကပုံထုံးနေတော့ကအဆိုတင်သွင်းခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဒီမီထရီမီဗီယက်ဒက်ဖ်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တစ်ခုလုံးနှုတ်ထွက်သွားခဲ့တာပါလွှတ်တော်အမတ်တွေကိုနှစ်ဆင်ပြောကြားတဲ့နိုင်ငံတော်အခြေပြမင်ကွန်းမှသမ္မတပူတင်ကလုတ်ပိုင်ခွင့်အာဏာကိုနိုင်ငံလွှတ်တော်ကိုပို့ပေးရေးအပါအဝင်ဖွဲ့စည်းပုံဆိုင်ရာပြောင်းလဲမှုအများအပြားကိုအဆိုပြုခဲ့တာဖြစ်ပါတယ်သမ္မတအဖြစ်သူနောက်ဆုံးတာဝန်ယူနိုင်မဲ့2024ခုနှစ်နောက်ပိုင်းမှာလဲသမ္မတပူတင်အာဏာကိုတခြားနည်းနဲ့ဆက်ယူထားနိုင်ဖို့မဟာဗျူဟာချဆောင်ရွက်တာလို့လေးလာသူတွေကတုံ့တက်ကြပါတယ်ကြာသာပြည်နှစ်ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလှတွေထဲမှာတော့မနက်ဖြန်မြန်မာနိုင်ငံကိုတရုတ်သမ္မတရောက်လာတဲ့အခါမှာတိုင်းရင်းသားအဖွဲ့တွေပါဒီပြင်ဆင်နေသလဲဆိုတာပြောပြပေးမှာပါမနက်ပိုင်းမှာမြန်မာနိုင်ငံကိုတရုတ်သမ္မတရီချင်းဖြင့်ရောက်လာရင်တရုတ်အမျိုးဆောင်စီမံကိန်းအပြီးဖြတ်သိမ်းပေးဖို့အိတ်ဖွင့်ပေးစာကိုကချင်ရက်ဖက်အဖွဲ့အစည်းတွေကပေးဖို့စီစဉ်ထားပါတယ်။တစ်ဆက်ထဲမှာပဲတရုတ်နိုင်ငံကယင်းဒီမြုံနှံထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နှစ်ဖက်အစိုးရကပွင့်လင်းမြင်သာမှုရှိရှိပြည်သူကိုချပြပေးဖို့စီးလုံးညီညွတ်သောတိုင်းရင်းသားမျိုးနွယ်များမဟာမိတ်အဖွဲ့ကလည်းတောင်းဆိုလိုက်ပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြပါမယ်ရှင်။
မြန်မာနိုင်ငံကိုဇန်နဝါရီလ18/18နှစ်ရက်တာလာရောက်မဲ့တရုတ်တမန္တာရှီကျင်းဖင်ရဲ့ခရီးစဉ်မှာတမန္တာဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပြင်အစိုးရနဲ့တက်မတော်ထိပ်တန်းအရာရှိတို့ကိုတွေ့ဆုံသွားဖို့ရှိပါတယ်။မြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့တရုတ်တမန္တာဟာမြန်မာနိုင်ငံတွင်ယင်းနီမြုံနှံမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတာမို့ဒီထဲမှာမြန်မာနိုင်ငံတွင်မှတရုတ်ဦးဆောင်ပြီးအကောင့်ထဲပို့ဖို့လုပ်နေတဲ့မြစ်ဆုံစီမံကိန်းအတွက်တကြောပြန်အကောင့်ထဲပို့ဖို့ဆွေးနွေးညှိနှိုင်းမှာကိုဒေသခံတွေစိုးရိမ်နေကြတာပါလူလူကောက်ွက်မှုပြင်းထန်နေတဲ့ဒီမြစ်ဆုံစီမံကိန်းကိုဒေသခံတွေသာမကပဲပညာရှင်အသီးသီးကလည်းမြမရှင်မြေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုများမဲ့ဒီစီမံကိန်းကိုခေတ်ဆက်ဆက်ကကန့်ကွက်ခဲ့ကြတာပါအခုဒေသခံကချင်အရက်ဘက်အဖွဲ့အစည်း52ဖွဲ့ကလည်းပွင့်လင်းမြင်သာမှုမရှိတဲ့ဒီစီမံကိန်းကြီးအပြီးတိုင်ဖြတ်သိမ်းမှုအတွက်တရုတ်သမ္မတရှီကျင်းဖင်ထံသူတို့သဘောထားကိုပေးပို့သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီမံကိန်းတစ်ခုကိုအကောင့်ထဲဖော်ဆောင်မယ်ဆိုရင်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီလုပ်ဆောင်ပေးဖို့ကိုကချင်အရက်ဘက်အဖွဲ့ကနောက်ခိုင်တူးခေါင်ကပြောပါတယ်။
ကျွန်တော်နိုင်ငံမှာဖြစ်မနေလုံဆောင်ရမယ့်စီမံကိန်းတွေရှိနေရင်လည်းပေါ့နော်စီမံကိန်းတစ်ခုခုလုပ်မယ်ဆိုရင်ဝင်းလေးမြင်သာစွာဒီသူတွေကိုချပြဖို့ရပြီးတော့ဒီသူတွေရဲ့စံတာကိုအလေးထားပြီးရယူဖို့ရတဘာဝပတ်ဝန်းကျင်ဆိုင်ရာစမ်းစစ်လေးလာမှုတွေကိုပြုလုပ်ဖို့ပေါ့နော်စီမံကိန်းတစ်ခုလုပ်မယ်ဆိုနိုင်ငံတကာတန်ချင်းစံနှုန်းတွေနဲ့အမီတင်စားပြီးတော့ဒါတွေကိုလုဆောင်ဖို့ကျွန
မြန်မာနိုင်ငံတဝန်းလုံးကပြည်သူတွေရဲ့တာယာဝါပြောရေးကိုချိန်ချောက်နေတာကြောင့်အပြီးတိုင်ဖြတ်သိမ်းပေးဖို့ကိုတရုတ်တံတားထံပေးပို့မဲ့အိတ်ဖွင့်ပေးစာထဲမှာထည့်သွင်းဖော်ပြထားပါတယ်။မြစ်ဆုံစီမံကိန်းအနီးမှာနေထိုင်တဲ့ဒေသခံတဦးဖြစ်တဲ့လူရာကလည်းတရုတ်တံတားလာမဲ့ခရီးစဉ်မှာမြစ်ဆုံစီမံကိန်းပြန်ဆမှာကိုစိုးရိမ်နေတာပါ
။လို့ဆရာကတော့ဘာမှမထူးခြားသေးဘူး။ဒါပေမဲ့တရုတ်တွေကတော့အများအားအမှစောင့်ကြည့်နေတာပေါ့သူတို့။အခုနောက်ပိုင်းကျမလို့ဖြစ်လာမလဲမသိဘူး။အခုတရုတ်နဲ့ဒီနေရတာဆွေးနွေးပွဲမှာဒီမြစ်ဆုံကိစ္စရောပါမလားမသိဘူး။တချို့ကတော့မပါဘူးလို့ပြောတာပဲ။ဒါပေမဲ့ဘလို့ဘလို့ပြန်ပြောင်းလာမလဲတော့မသိသေးဘူးကွာ။ဒါလည်းစိုးရိမ်နေတာပေါ့။တကယ်လို့ပြန်ဆမလားပေါ့။အဲ့လိုမျိုးစိုးရိမ်မှုတော့ရှိတာပေါ့
။မြန်မာနိုင်ငံကိုပထမဆုံးခရီးစဉ်အဖြစ်လာရောက်မဲ့တရုတ်တံတားရဲ့ခရီးစဉ်ရဲ့အနီးမှာပဲစီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကလည်းတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအပါအဝင်စီမံကိန်းကိုဖော်ဆောင်မဲ့တာဝန်ရှိသူတွေအနေနဲ့ဒေသခံလူထုတွေကိုဆွေးနွေးညှိနှိုင်းပြီးမှသဘောတူညီချက်ရယူဖို့သူတို့အဖွဲ့ကတောင်းဆိုထားတယ်လို့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ကဆိုင်းလိတ်ကပြောပါတယ်။
မြန်မာနိုင်ငံမှာလုံမဲ့ယင်းနှီးမြှုပ်နှံမှုအကုန်လုံးကိုမြန်မာနိုင်ငံရဲ့လက်ရှိဥပဒေကိုလေးစားလိုက်နာပြီးတိကျလောက်ကင်ဆောင်ရွက်ဖို့ကျွန်တော်တိုက်တွန်းလိုတယ်။နောက်တစ်ချက်ကတော့ပြည်သူလူထုကိုထိခိုက်ရုံနဲ့မကဘူးနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုဖိပါစေမဲ့ရော့ပါစေမဲ့ကိစ္စမျိုးကိုလည်းအစိုးရအနေနဲ့သတိပြုဆင်ခြင်ဖို့လိုအပ်တယ်ပေါ့နော်
။မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုအများဆုံးအဖြစ်တရုတ်ကရပ်တည်လျက်ရှိပြီးအိမ်နီးချင်းနိုင်ငံဖြစ်တဲ့အပြင်နိုင်ငံရေးအရာပါမိထားလို့မရတာကြောင့်တရုတ်နဲ့နိုင်ငံချင်းဆက်ဆက်မှုရင်းနှီးဖို့လိုပေမဲ့တစ်ဖက်မှာလည်းရင်းနှီးမြှုပ်နှံမှုလုပ်မယ်ဆိုဒေသခံတွေရဲ့သဘောတူညီချက်ကိုအရင်ဆုံးယူသင့်ပြီးတဘာဝပတ်ဝန်းကျင်မထိခိုက်ရလျောင်းဆောင်ရွက်ဖို့ကိုလည်းတိုင်းရင်းသားအဖွဲ့အစည်းအသီးသီးကလှူလာနေကြတာပ
ါ။ဆရာရှင်များရှင်နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်ပြည်သမရာရှိချင်းတရဲ့မြန်မာနိုင်ငံစီးစဉ်ဟာစနေနေ့မှာဆုံးသတ်မှာပါ။ပြည်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတည်ထောင်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲ။နှစ်နိုင်ငံကြားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုနေပြည်တော်မတည်ငြိမ်တဲ့ရခိုင်ဒေသမှာရွေးကောက်ပွဲဘလို့ကျင်းပမလဲဆိုတဲ့စိုးရိမ်စိတ်တွေအကြောင်းအလှည့်ပေးကြပါရစေ။အစိုးရတက်တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေပြင်ထန်နေတဲ့ရခိုင်ပြည်နယ်ထဲမှာလာမယ့်2020ရွေးကောက်ပွဲမှာမကျင်းပနိုင်မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပဖို့အခက်အခဲတွေအများပြားရှိနေတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရတက်တဲ့အဖွဲ့တို့2019တနည်းလုံးနီးပါးတိုက်ပွဲတွေပြင်ထန်နေခဲ့ပါတယ်။အခုလက်ရှိ2020နှစ်စိုင်းပိုင်းမှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလာမယ့် 2020 ရွေးကောက်ပွဲကိုမကျင်းပဖြစ်မှာကိုစိုးရိမ်နေလို့ရခိုင်ပြည်နယ်ရွေးကောက်ပွဲဆောင်ကြီးလေးလာရေးအဖွဲ့ကဦးဆောင်ကော်မတီဝင်ကိုခိုင်ကောင်းဆန်ကပြောပါတယ်
။အစည်းအဝေးကတော့ကျွန်တော်တို့ကလည်းရွေးကောက်ပွဲမဖြစ်မှာကိုစိုးရိမ်နေပေါ့။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲပြီးတဲ့ဟာကဒီလူထုတွေပေါ့လေအဓိကပြည်သူတွေရဲ့ဒီအဆင်အီဆုံးတာဝန်ပေါ့လေဒီမေးပေးတယ်ဆိုတာအမီးဆုံးတာဝန်ကိုကျွန်တော်တို့ထမ်းဆောင်တာဖြစ်တဲ့ပြည်သူတွေအနေနဲ့ကနောက်တစ်ခုကရွေးကောက်ပွဲမရှိဘူးဆိုရင်ဒီအာဏာရှင်ပေါ့လေအာဏာရှင်ရဲ့အုပ်ချုပ်ရေးစနစ်လိုမျိုးဖြစ်တော့မှာပေါ့အဲ့တော့ပြည်သူတွေတွက်ကဒီရွေးကောက်ပွဲရှိနေတဲ့ဟာကပုံပြီးတော့လေဟိုရှိဖို့လိုအပ်တယ်လို့မြင်တယ်နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရဲ့ ကျစ်စင်မှာကိုနိုင်ကကြီးရွေးကောက်ပွဲဟာ2020ခုနှစ်ကျင်းလက်ချက်တန်းပေးတာပေါ့လေအဲ့တော့ဒီစင်ကလည်းတာဒီယာချင်းဖြစ်တော့ပေါ့နောက်2020ရွေးကောက်ပွဲဟာဆိုရင်တော့ပြီးခဲ့တဲ့2020ဆိုစင်ကတော့အမားတွေတင်ခန်းစာတွေကိုလည်းချုပ်ပြီးသူတွေကကြီးကြီးကြပြီပေါ့အဲဒီကကြာရင်2020ရွေးကောက်ပွဲမှာဆိုပို့ပြီးတော့သူတို့ဟိုတင်းတော်မဲ့ဟိုကောင်းမွန်မဲ့သူတို့အတွက်ကောင်းမွန်မဲ့ဟိုဒီ
Let's see Anaya Party, Mula Democracy, which are in the dinner. Rakan Jinema Iaji Party, the Kupi, AMP Party, Dogaro, Rakan Jinema, Yuka, Waiting by Nangogo, Lula, Nejabare. Let's see Anaya Party, the Kupi, Mula Democracy, which are party, who is sitting in the party, Okta, U Sanchi, Jogale, Rakan Jinema, Lula Vita, Yata, Yuka, Wigo, Chizinello, Jobare.
ကျွန်တော်တို့ရဲ့ကျွန်တော်ပါတီနဲ့ပြောရမယ်ဆိုတော့ရွေးကောက်ပွဲဖြစ်နေတာပေါ့ဗျာ။ဒါဆိုတော့ကျွန်တော်ဒီမိုကရေစီနိုင်ငံကိုတောင်းနေတဲ့အချိန်ကျွန်တော်ပြောင်းစုဖို့နေတဲ့အချိန်မှာကျွန်တော်လွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်နေတယ်။ဒါပေမဲ့လွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်ဖို့အတွက်ကျွန်တော်ရင်းချမ်းရေးတော့လို့ပါပေါ့။ရွေးကောက်ပွဲဆိုတာဟာပါလီမန်ဒီမိုကရေစ
ီဆိုတာပြောပါတယ
်။ရွေးကောက်ပွဲဆိုတာကတော့ဆာပါလီမန်ဒီမိုကရေစီအခွင့်အရေးရဲ့အနိုင်သာကတစ်ခုပေါ့။အဲ့တော့ဒီပါလီမန်ဒီမိုကရေစီအခွင့်အရေးအနိုင်သာကပါဒီရွေးကောက်ပွဲတစ်ခုကိုတော့ကျွန်တော်တို့မဖြစ်မနေလို့ဖို့လိုအပ်တယ်လို့မြင်တယ်။ဒါမဲ့လက်ရှိအခြေအနေမှာရွေးကောက်ပွဲလုပ်ဖို့အတွက်ဒီအခက်အခဲတွေအများကြီးရှိနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့သဘောပေါက်တယ်ဒါမဲ့အဲ့ဒီအခက်အခဲတွေကိုအစိုးရနဲ့တပ်မတော်ကဘလို့ကင်ပယ်ဖြေရှင်းမလဲဆိုတဲ့အပေါ်မှာအဓိကမူတည်လိမ့်မယ်လို့ထင်ပါတယ်
။တပ်မတော်နဲ့စီရေးပဏိပခဖြစ်နေတဲ့ရခိုင်လက်နက်ကိုင်ရဲ့အဖွဲ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲပြုလုပ်မယ်ဆိုရင်သူတို့နဲ့တိုင်ပင်ဆွေးနွေးရမယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အဲအဲတို့ကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပေါ်နေတာဟာရွေးကောက်ပွဲကျင်းပရေးအတွက်ကြုံနေရတဲ့ကြီးမားတဲ့အခက်အခဲဖြစ်နေတာပါ။ဒီလိုအခက်အခဲဖြစ်လာအောင်ရည်ရွယ်လှုပ်ဆောင်နေသလားဆိုပြီးတင်တရားဖြစ်မိတယ်လို့လည်းသူကဆက်ပြောပါတယ်။
မြန်မာနိုင်ငံမှာရွေးကောက်ပွဲကိုဖြစ်စေချင်တဲ့အုပ်စုနဲ့ဖြစ်စေချင်တဲ့အုပ်စုတို့တို့ရမလားတို့မဟုတ်ဘဲနဲ့ရွေးကောက်ပွဲရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်အောင်တမင်တိုးနေတဲ့အနေအထားတစ်ခုလားဆိုတဲ့ဟာကိုတို့ကျွန်တော်တို့တန်တရားရှိပါတယ်
။အခုလိုစစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေပြင်အနေအထားရရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်လက်နက်ကင်ဖွဲ့တွေမှတာဝန်ရှိကြကြောင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ဆွေးနွေးသင့်တယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲလည်လာဆောင်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်
။ကိုသက်နိုင်ပြောပြသွားတာပါရှင်။အခုအမေရိကန်တရုတ်စီးပွားဆက်ဆံရေးဘက်ကိုအလှည့်ပေးပါရစေ။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။အခုလိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေကိုရော့ကျသွားစေပေမဲ့နှစ်နိုင်ငံကြားမှာဖြစ်နေတဲ့ကုန်သွယ်ရေးပြိပက္ခတွေကတော့ဆက်ပြီးတော့ရှိနေတော့မယ်ဖြစ်ပါတယ်။အင်ဗျူရောသတင်းတောက်ပက်စတီဝီတာကူဆာရာရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာပါရှင်။
မဂန်ဒရာထရမ်အစိုးရကတရုတ်ကုမ္ပဏီစီးရီပေါ်2018ဇွန်လကစပြီးတော့ကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံရကနေစတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုဗိုလ်ထူးနေမှာနှစ်နိုင်ငံသဘောတူညီချက်တွေလက်မှတ်ရေးထိုးပြီးတော့ရစိုင်းလိုက်ကြပါတယ
် This is an unbelievable deal for the United States and ultimately it's a great deal for both countries and it's
ဒါကအမေရိကန်ပြည်ထောင်စုအတွက်မယုံနိုင်လောက်အောင်ကောင်းမွန်တဲ့သဘောတူညီမှုဖြစ်တယ်လို့နှစ်နိုင်ငံစလုံးအတွက်လည်းကောင်းတဲ့သဘောတူညီမှုပါဒါအပြင်ဒီသဘောတူညီချက်ကကမ္ဘာတဝန်းမှာပို့ပြီးတော့ဒီငိမ့်ငိမ့်ချမ်းမှုကိုဖြစ်စေမှာပါ။
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်ကိုဒေါ်လာထရမ့်ကတရုတ်ဒုဝန်ကြီးချုပ်လီယူဟေးနဲ့အင်ဗီရောမှာလက်မှတ်ရေးထိုးခဲ့ပြီးတော့တရုတ်ဒုတိယဝန်ကြီးချုပ်ကသမရရှိကျင့်ဖြင့်စာကိုဖတ်ကြားခဲ့ပါတယ
်။ကျွန်တော်ကကြည့်ရင်
နှစ်ဖက်သားလူညီများဖြစ်မှုပြန်လည်လေးစားမှုတွေကိုခြေခံပြီးလုံနိုင်တဲ့စွမ်းမကားတွေကျွန်တော်နိုင်ငံစလုံးမှာရှိသလိုကိစ္စရပ်တွေပေါ်တေချာတိတိယောက်ယောက်ဂိုင်းတွေဖြစ်ချင်းနေအောင်တိုင်းမင်းဆွေးနွေးလုပ်သွားဖို့စွမ်းရည်တွေလည်းကျွန်တော်တို့မှာရှိပါလေ
ဒီသဘောတူညီမှုကြောင့်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကုန်တွေရှော့ချပေးလိုက်ပြီးအပြန်လည်အနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်နဲ့စွမ်းရည်တွေကိုတရုတ်နိုင်ငံကိုပို့ပြီးတော့တင်ပို့နိုင်မှာဖြစ်တယ်ဆိုပြီးအမေရိကန်အစိုးရကပြောပါတယ်ဒီသဘောတူညီချက်ထဲမှာတရုတ်အစိုးရအနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့ညာနာမူပိုင်ခွင့်တွေကိုပို့ပြီးတော့ကာကွယ်ပေးဖို့နဲ့ပြည်ပကကုမ္ပဏီတွေအနေနဲ့သူတို့ရဲ့နည်းပညာတွေကိုအတင်းကျပ်လွှဲပြောင်းပေးခိုင်းတာတွေကိုရပ်ဆိုင်းပေးဖို့ကတိလည်းပါဝင်ပါတယ်ဒါပေမဲ့အဲ့ဒီပြဋ္ဌာန်းချက်တွေကိုဘယ်လိုလုပ်ကင်ဆောင်ရမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ ဒီသဘောတူညီချက်ရဲ့အစိတ်ပိုင်းတည်းအနေနဲ့တရုတ်နိုင်ငံကိုငွေကြေးကစားသူအဖြစ်သတ်မှတ်ထားတာကိုအမေရိကန်ကအခုသတင်းမှဆော့ပိုင်းမှာဖော်ရှားပေးလိုက်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ထဲမှာတော့အမေရိကန်အနေနဲ့ဒေါ်လာ360ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာကုန်သွယ်ကုန်တွေဆက်လက်ထားရှိသွားမှာဖြစ်ပြီးတရုတ်အစိုးရအနေနဲ့ဒီသဘောတူညီချက်မှာပါတဲ့အချက်တွေကိုမလိုက်နာဘူးဆိုရင်နောက်ထပ်အရေးယူမှုတွေချမှတ်သွားမယ်လို့လည်းထိန်းချုပ်ထားပါတယ်။Gary Huffball ha Peterson Institute ka siwa pinya shin phit par de
but the secret annex supposedly commits China to purchases
ပြောချက်ကနောက်ဆက်တွဲမှာတရုတ်နိုင်ငံအနေနဲ့မတူညီတဲ့ကုန်ပစ္စည်းတွေကုန်ထုတ်လုပ်မှုတွေလေယာထွက်ကုန်တွေနဲ့တချို့ဝန်ဆောင်မှုတွေကိုဝယ်ယူဖို့ပြတိုင်းသားပုံရပါတယ်အဲ့ဒီနောက်ဆက်တွဲသဘောတူညီချက်ကိုတော့ထုတ်ဖော်ပြောဆိုမှာမဟုတ်ဘဲနဲ့ American ကုန်သွယ်ကူစည်အနေနဲ့ကဒါကိုကင်ပြီးတော့တရုတ်နိုင်ငံအနေနဲ့ဒီသဘောတူညီချက်မှာပါတဲ့အချက်တွေကိုလိုက်နာခြင်းရှိမရှိဆိုတာကိုကြည့်မှာဖြစ်ပါတယ်
။ဒီသဘောတူညီချက်ထဲမှာတရုတ်နိုင်ငံကသူတို့အစိုးရပိုင်းကုမ္ပဏီတွေကိုကူညီထောက်ပံ့တာတွေကိုလည်းထည့်သွင်းဖော်ပြထားခြင်းမရှိဘဲဒီကိစ္စကိုနောက်တစ်ဆင့်ကြမှာဆွေးနွေးနိုင်မှာရှိပါတယ်။အမေရိကန်နဲ့တရုတ်တို့ရဲ့ဒုတိယဆင့်ကုန်သွယ်ရေးဆွေးနွေးပွဲတွေကိုတော့လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲပြီးမှလှုပ်သွားဖို့လည်းရှိပါတယ်။အမေရိကန်ထက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ဒီသဘောတူညီမှုကတရုတ်နိုင်ငံအတွက်ကြီးမားတဲ့အောင်ပွဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
We've gotten very little in return when it comes to intellectual property, when it comes to people demanding joint agreements.
ညနာမူပိုင်ဝင်စိုက်ပိုင်အင်တာနက်ခိုးယူမှုလူလူလူလာတဲ့ပူးတဲ့သဘောတူညီချက်အစိုးရကအကူအညီထောက်ပံ့ပေးထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ဘက်ကအနည်းချင်းပဲပြန်ရပါတယ်
။ဒါမှလည်းဒီကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားမှာဖြစ်နေတဲ့တင်းမာမှုတွေကိုအနည်းဆုံးတော့အခုလောလောဆယ်မှာရှော့ချပေးနိုင်ခဲ့ဖို့ရောက်ပါ
တယ်။ကိုရနိုင်ကြောပြသွားတာပါရှင်။ကြာသပတေးနေ့ညနေဘက် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာတော့မြန်မာအရေးတုံ့တက်ချက်ကြမ်းမာရေးနဲ့တိုင်းရင်းသတင်းလွှတ်အစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်ရှင်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ American Thomas Donald Trump ဒီအဆက်ဆွေထက်လွတ်တော်ရဲ့ကြားနာစစ်ဆေးမှုကနေဦးလုပ်ငန်းစဉ်တွေဒီနေ့စတင်တော့မှာဖြစ်ပါတယ်။ Thomas ပေါ်ဆက်ချက်တွေကိုတော့ခုံသမားလေးအဖော်အနေဖြင့်ဆောင်ရွက်ကြမယ်ထက်လွတ်တော်အမတ်တွေထံအောက်လွတ်တော်ကိုယ်စားလေးကတရားလိုဖြစ်နေတင်သွင်းကြမှာပါ။ကြားနာစစ်ဆေးမဲ့လုပ်ငန်းစဉ်ကိုကြီးချက်ဖို့နိုင်ငံတော်တရားရုံးချုပ်တရားစီကြီး John Roberts ကျန်းသစ္စာချင်းဆိုမှာဖြစ်တယ်လို့ထက်လွတ်တော်အမတ်တရားလည်းကျန်းသစ္စာချင်းဆိုကြမှာဖြစ်ပါတယ်။အမေရိကန်ဒုသမတော် Joe Biden ပေါ်ယူကရိန်းဆွေးနွေးကစွန့်စမ်းပေးဖို့သမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေတဲ့ဆောင်ရွက်မှုတွေကိုသမ္မတ Donald Trump ကအတိအကျသိထားတဲ့ကြောင့်သမ္မတရှင်းနေရဲ့အပေါင်းပါ Left Barnes ကပြောကြားလိုက်ပါတယ်။ရှင်းနေ Rudy Giuliani ယူကရိန်းနိုင်ငံမှာဘာတွေလုပ်ခဲ့တယ်လဲဆိုတာသမ္မတ Trump ကောင်းကောင်းသိတဲ့ကြောင့် Barnes က MSNBC သတင်းဌာနနဲ့မီဒီယာငန်အတွင်းမှာပြောကြားသွားတာပါ။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်တင်းမာမှုတွေရောပါစေမဲ့ပထမအဆင့်သဘောတူညီချက်တရက်ကိုမနေ့တုန်းကပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။တရုတ်နိုင်ငံကသွင်းကုန်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေကအခွန်အရေးတွန်းမြင့်ကောက်ခံခဲ့တဲ့2018ခုနှစ်ဇွန်လကစခဲ့တဲ့ကုန်သွယ်စစ်ပွဲကိုရာယီရက်ဆိုင်နယ်မှာသဘောတူညီချက်ကိုတော့မနေ့တုန်းကပဲအင်ဂျီရောမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအကြမ်းဖက်လူရဲတွေကိုရှင်းချသွားဖို့အစင်းသစ်ဖြစ်နေဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်စစ်သွေးကြွအုပ်စုတို့ကြားအချိန်တော်ကြာငြင်းငြိမ်းဆွေးနွေးမှုတွေမှာထူးခြားတဲ့ပြောင်းလဲမှုတစ်ခုဖြစ်နေလဲပြောဆိုသွားတာပါ။အာဖဂန်နစ္စတန်ပါကစ္စတန်နဲ့ဒေသဝင်တည်ငြိမ်ရေးအတွက်ငြင်းငြိမ်းလုပ်ငန်းစဉ်မှာပါကစ္စတန်ကကြောင်းဝင်ကူညီနေတာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကဗီဒီယိုနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုပြတာပါ။
ဇန်နဝါရီလ16ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လို့ရမူကကိုရနိုင်ဖြစ်ပါတယ်။အတန်ဖတ်အင်ဂျင်နီယာကတော့ဂျိုဂေးပါရှင်။အခုကျမတို့အတန်လွင်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From what